စက်တင်ဘာလ6ရက်နေ့မှာကျင်းပဖို့ရှိတဲ့ဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲကိုတနည်းရွှေ့ဆိုင်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။စနေနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ကြေညာချက်မှာဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲကိုဒီလောက်ကြာအောင်ရွှေ့ဆိုင်းထားဖို့လုံလောက်တဲ့အကြောင်းပြချက်မရှိကြောင်းနဲ့အနည်းဆုံးစက်တင်ဘာလလောက်မှာကျင်းပတဲ့ကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲရဲ့ရွှေ့ဆိုင်းလိုက်တဲ့ဟောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်ဟာဝန်ထဲပွင့်ဖြစ်ပြီး1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ကိုလွှဲပြောင်းပေးတော့ကသဘောတူထားတဲ့ကုလသမဂ္ဂအတိအမှတ်ပြုတရုတ်ဗြိတိန်ပူးတွဲကြေညာချက်ကိုလိုက်နာဖို့တရုတ်ပြည်မကြီးကမလိုလားဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဟောင်ကောင်ရွေးကောက်ပွဲတွေကိုတနည်းရွှေ့ဆိုင်းမဲ့အကြောင်းပြည်မကြီးကခန့်အပ်ထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမတောက်ကြနီးကကြေညာခဲ့တာပါ။ဒီကြေညာချက်ဟာရွေးကောက်ပွဲမှာအခြေအနေကောင်းမယ်လို့ယူဆထားတဲ့ဒီမိုကရေစီလိုလားသူတွေအတွက်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ဒီမိုကရေစီရေးလှုပ်ရှားမှုတွေကိုဟောင်ကောင်အစိုးရကဖိနှိပ်နေတဲ့လူဆောင်ချက်ထဲကတခုလို့လေလိလာသူတွေကယူဆကြပါတယ်ရှင်။